2014ခုနှစ်နောက်ပိုင်း10နှစ်အတွင်းကမ္ဘာတဝန်းမှာနေရစွတ်ခွာရွှေ့ပြောင်းအခြေချလူ6300ကျော်ပျောက်ဆုံးခဲ့ပြီးပျောက်သွားသူအများဆုံးအာဖဂန်နစ္စတန်ပြည်ရင်မြန်မာနိုင်ငံကဒုတိယလိုက်ခဲ့တယ်လို့ကုလသမဂ္ဂနိုင်ငံရွှေ့ပြောင်းအခြေချဖို့ကြိုးစားသူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ IOM အဖွဲ့ကြီးရဲ့အစည်းအခမ်းအကဆိုပါတယ်ဒီအစည်းအခမ်းအကကို March 26ရက်ကထုတ်ပြန်လိုက်တာပါ2023မှာပျောက်ဆုံးသွားခဲ့သူ8542ယောက်နဲ့စံချိန်တင်ခဲ့ပါတယ်စနေအတွင်းပျောက်ဆုံးသွားသူ3940ဒီခါမှာခင်ဗျာ3481ယောက်နဲ့အာဖဂန်နစ္စတန်ကစီးရင်ထိတ်မှရှိနေကြတာဖြစ်ပြီးမြန်မာအီသီယိုပီးယားနဲ့ဆီးရီးယားတို့ကနောက်ကကတ်လျက်ရှိနေပါတယ်ပျောက်ဆုံးသွားသူ10ယောက်မှာ6ယောက်ဟာရေနစ်သေဆုံးသွားခဲ့ကြတာဖြစ်တယ်လို့အစိုးရခန့်စားကဆိုပါတယ်သေဆုံးသွားသူတွေရဲ့3ပုံ2ပုံဘယ်သူဘဝဆိုတာဖော်ထုတ်ဖို့မရခဲ့ပါဘူးဒီလိုရွှေ့ပြောင်းကြသူလူ3ယောက်တိုင်းမှာ1ယောက်ကပဋိပက္ခဖြစ်နေတဲ့တိုင်းပြည်ကနေရွှေ့ပြောင်းမှုစူးစမ်းတာလို့တွေ့ရတဲ့အကြောင်းIOM အဖွဲ့အစည်းကပြောပါတယ်